Bengalish Nima, Nananganja, Nisa Minsia, Ditama, Sakanchabio, Lavongarani, Tanija, Ruhina Doha, Chautong Loha, Nimavagani, Etan Chesadine, Shi Dombu, Dosu Nimurija, Ainiani, Satinbio, Tokanija, Vidusuare, Bengalish Yomi, Nudmi, Nubel, Nina Sushi, Nigare, Ari Dida, Utoya Vido, Chisugeja B.
ဒုက္ခတွေဒီမြန်မာနိုင်ငံပြည်နယ်အတွက်အဆန်းကိုကြိုးစားတော့မှာဖြစ်တဲ့အကြောင်းပြောပါတယ်အပြည့်စုံကိုဒေါက်ရှင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာမြန်မာဘက်ကတံပရုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကကိုနာပါလူဒေတာချနိုင်ငံနိုင်မိတ်ငင်းစီယာဒေတာမှာစခန်းချပြီးလာနေချီနေထိုင်နေတဲ့ဝင်ကြဒုက္ခတွေကချောက်ထောင်လောက်ရှိပါတယ်ဖြစ်တယ်လို့တက်ကလေးတွေဆောက်ပြီးနေထိုင်နေကြသူတွေကို တူးချိုးတွေကာယံထားတယ်လို့အဲ့ဒီမြေဟာမြန်မာပိုင်နဲ့ဖြစ်တာကြောင့်တရားမဝင်မနေထိုင်ကြဘူးနဲ့မိမိအရေးယူခံရမှာဖြစ်ကြောင်းအတန်ချက်ဆက်နဲ့ပြောနေတာပါအခုလိုပြောဆိုမှုတွေကြောင့်ဒီစခန်းမှာနေထိုင်သူတွေဟာအရင်လိုမနေရကြတော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားနေကြပြီလို့အဲ့ဒီမှာနေထိုင်တဲ့ရိုဟင်ဂျာခေါင်းဆောင်တဦးဖြစ်သူဒေးလ်မိုဟာမက်ကပြောပါတယ်
။နိုင်တော့မိုက်ကင်ဂိုဆဲဆူဒေအီတက်တာအမားရခဲ့ဒီဘောကြာ
ကျွန်တော်တို့ကိုချင်းချောက်တဲ့နေနဲ့သူတို့ကစပြီးကျင်းရခဲ့တာမို့ကျွန်တော်တို့ဒီနေရာကနေထွက်သွားရတော့မှာပါ။သူတို့ကကျွန်တော်တို့ကိုချင်းချောက်ဖို့ပဲလုပ်တာပါ။ဒါကိုကြည့်ရင်ဒီမှာဆွေရောက်ကဘယ်လိုဖိနစ်တဲ့လူမျိုးလဲဆိုတာပြနေပါတယ်။ကျွန်တော်တို့ဒီနေရာမှာနေတာကအသက်မသေးဘူးပါ။ဒီကနေတကယ်သွားရတော့မှာပါ။
မနက်ကအောက်ုံလာကုန်ပိုင်းရ ेंजर အာဆာအစံဖက်ဖွဲ့ရဲ့လုံခြုံရေးစခန်းတွေဝင်ရောက်စီးနင်းမှုကလည်းမြန်မာစစ်တပ်ကနေနေရှင်းလင်းမှုတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုလက်ခံမယ်လို့မကြေညာခင်ရက်တွေအတွင်းမှာပဲဒီနေဆက်ဒေသမှာသူတို့နေထိုင်ခဲ့ကြတာဖြစ်ပြီးအခုတော့ဒီစခန်းကလည်းအိမ်အောင်စုပေါင်း150လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ထွက်ခွာသွားပြီလို့လည်းမိုဟာမက်ကပြောပါတယ်။ဒီကနေ့တရင်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာတာဝန်ရှိသူတွေအဲ့ဒီစခန်းနေရာကိုလာရောက်ပြီးရခိုင်ပြည်နယ်ဘက်ကိုပြန်ကြဖို့တိုက်တွန်းခဲ့ပေမဲ့ရ ेंजर ခေါင်းဆောင်တွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြတယ်လို့လုံခြုံမှုမရှိရင်မပြောင်းနိုင်ကြောင်းညွှန်ဆိုခဲ့ကြတာပါ။ဒေးလ်မိုဟာမက်ကလည်းပြီးခဲ့တဲ့တရင်ပတ်ထဲမှာသက်ဆိုင်ရာကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရရတယ်လို့ပြောပါတယ
်။ဘာသာစာဝတ်ရှင်ဒီစတိုင်ကတက်တူပြီးအဂုတ်တရကတည်းကဇာရာဆိုတာက
ကျွန်တော်တို့ဖေဖော်ဝါရီလ20ရက်နေ့မှာကုသရေဖွင့်နေတွေ့ပါတယ်21ရက်နေ့မှာတော့ကျွန်တော်တို့ကိုသူတို့ကအာစာဖော်ဝင်တွေလို့စပြီးခေါ်ပါတယ်ရင်းလုံးကတော့တခါမှဒီလိုမပြောဘူးပါဘူ
းတချိန်တည်းမှာပဲရ ेंजर အမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်ဒီလာကိုပြတာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းဆုရှင်3ဦးရဲ့ကယူမင်ကတဝါကိုကာမန်နဲ့မြောက်အိုင်ယာလန်ကမရီတမဂွာရိုဟာဘုဒ္ဓဘူးနေမှာအဲ့ဒီဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ကြပြီးဒုက္ခတဲ့ရင်ကိုအားပေးစကားပြောကြခဲ့ပါတယ်။ယူမင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ကာမန်ကတော့
We are not the women laureates,
ရှင်တို့ရပိုင်ခွင့်ကိုပြန်ရဖို့လုပ်နေကြတဲ့ရှင်တို့နဲ့အတူရှိနေတယ်ဆိုတာကိုပြဖို့ Ireland, Iran နဲ့ယူမင်နိုင်ငံတွေကနိုဘယ်ဆုရှင်သုံးဦးဒီကိုလာကြတာပါ။
နိုဘယ်ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွာကလည်းဒုက္ခသည်တွေအရေးဒေါ်ဆန်းစုကြည်နဲ့ဆင်းရဲဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာဆီနာကိုပန်ကြားမှာဖြစ်ကြောင်းပြောပါတယ
်။ We will ask the Prime Minister of Bangladesh
ဝန်ကြီးချုပ်ရှိခ်ဟာဆီနာကိုမြန်မာအစိုးရနဲ့ဆွေးနွေးဖို့ကျွန်တော်တို့ပန်ကြားမှာပါ။ဒါပြင်သူ့ကိုဒေါ်ဆန်းစုကြည်နဲ့နှစ်နိုင်ငံတကာဆက်ဆံရေးခိုင်မြဲအောင်လုပ်ပြီးတော့ရှင်တို့ရဲ့နိုင်ငံကိုရှင်တို့အန္တရာယ်ကင်းကင်းနဲ့ပြန်နိုင်ရေးဆွေးနွေးဖို့လည်းပြောမှာပါ။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားဒုက္ခသည်တွေနေရပြန်ရတဲ့ပတ်သက်ပြီးအချင်းချင်းဆွေးနွေးခဲ့ကြတာဖြစ်ပြီးဒီနှစ်ဆန်းတိုင်းမှာပြန်ပြီးပို့ဖို့အတွက်သဘောတူခဲ့ကြတာပါမြန်မာဘက်ကဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်ထားပေမဲ့ဒုက္ခသည်တွေဘက်ကပြန်ဖို့ဆန္ဒမရှိသေးတယ်လို့ဒုက္ခသည်တွေတို့သဘောဆန္ဒအတိုင်းပြန်လာဖို့အတွက်ဆိုရင်လုံခြုံရေးခွင့်မှုရှိဖို့နဲ့နိုင်ငံတကာစောင့်ကြံမှုလိုအပ်တယ်လို့လူခွင့်ရေးဖွဲ့ကပြောပါတယ်အခုမြန်မာဘက်ကပဲ UCB လှုပ်ဆောင်နေတဲ့ဒုက္ခသည်ပြန်လည်ဆွေးနွေးလက်ခံရေးအစီအစဉ်မှာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာအစိုးရဘက်ကကြံလန်းခဲ့ပါတယ်